မြန်မာအင်ဒီဂျင်ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲအတွင်းလွတ်တော်နေရအများစုအနိုင်ရထားတဲ့ပြုပြင်ပြောင်းလဲရေးလိုလာတဲ့ Move Forward Party ကိုဖျက်သိမ်းဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကိုတောင်းဆိုမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာဘရင်နဲ့တော်ဝင်မိသားစုအပေါ်မထီမဲ့မြင်ဝေဖန်သူတွေကိုပြင်းပြင်းထန်ထန်အပြစ်ပေးလေရှိတဲ့ Least Majesty ဥပဒေကိုပြင်ဆင်သွားမယ်လို့ဆိုပြီးတော့ရွေးကောက်ပွဲမဲဆွယ်အနိုင်ရခဲ့တဲ့ Move Forward Party ကိုဖျက်သိမ်းပေးဖို့ကော်မရှင်အဖွဲ့ဝင်အားလုံးကတညီတညွတ်ထဲသဘောတူခဲ့ကြတဲ့အကြောင်းဒီကနေ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပါတီခေါင်းဆောင်ဟောင်း Peter Linger Ron Rapp ဦးဆောင်တဲ့ဒီဥပဒေကိုပြင်ဆင်သွားမယ်အကြောင်းပါတီအနေနဲ့ပြောဆိုမဲဆွယ်ခဲ့တာတွေဟာအပြစ်ရှိတယ်လို့ဖွဲ့စည်းပုံတရားရုံးကဒီနှစ်အစောပိုင်းတုန်းကဆုံးဖြတ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကလည်းပါတီဖြတ်သိမ်းရေးတောင်းဆိုမဲ့အကြောင်းပြောဆိုလိုက်တာပါပြုပြင်ပြောင်းလဲရေးပါတီအဖြစ်ယူဆခံထားရတဲ့ Move Forward Party ကတော့စစ်တပ်ပြုပြင်ပြောင်းလဲရေးအပြင်နိုင်ငံတွင်းမှာတော်ဝင်မိသားစုကစီးပွားရေးလုပ်ငန်းတွေကိုကြီးစိုးထားတာတွေကိုပြုပြင်ပြောင်းလဲသွားမယ်လို့ကတိပြုပြောဆိုထားတာပါMove Forward Party အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုကိုအနိုင်ရခဲ့ပေမဲ့လို့အဲ့ဒီအချိန်ကပါတီခေါင်းဆောင် Peter Linger Romrat ကိုဝင်စည်းချုပ်နေရအဆိုတင်သွင်းခဲ့တာမှကန့်ကွက်ခံခဲ့ရတယ်လို့ညွန်ပေါင်းအဆိုရဖွဲ့စည်းရမှာလည်းချန်လက်ခံခဲ့ရတာဖြစ်ပါတယ်ရှင်